စီးရီးယားကမတူညီတဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုကိုလာမယ့်ဇူလိုင်လ10ရက်နေ့မှာပြန်လည်ကျင်းပလိုကြောင်းကုလသမဂ္ဂစီးရီးယားစစ်ဆန်ညီနိုင်ရေးမှူးစတီဖန်ဒီမစ်စတူရာကစနေနေ့မှာပြောကြားလိုက်ပါတယ်။သမရဘာရှာအယ်အဆာအစိုးရနဲ့လက်နက်ကင်တော်လိုင်းရေးအဖွဲ့အစည်းတွေအကြားကုလသမဂ္ဂကကြားဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေမနစ်ကပြန်လည်စတင်ခဲ့ပြီးတဲ့နောက်တိုးတက်မှုအနည်းငယ်သာရှိခဲ့တာဖြစ်ပါတယ်။ဒီတော်တွင်စီးရီးယားနိုင်ငံတောင်ပိုင်းမှာအစိုးရတပ်ဖွဲ့ဘက်က48နာရီကြာအပြစ်ခတ်ရက်စဲရေးကြေညာခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကထောက်ခံကြောင်းပြောကြားလိုက်ပြီးအကျိုးသက်ရောက်မှုရှိမရှိမပြောဆိုခင်အခြေအနေကိုအရင်စောင့်ကြည့်အောင်မယ်လို့ပြောကြားလိုက်ပါတယ်။ပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်တွေကိုထောက်ခံတဲ့အနေနဲ့တိုင်းပြည်တောင်ပိုင်းဒီရာအားမြို့မှာ48နာရီအပြစ်ခတ်ရက်စဲမဲ့အကြောင်းစီးရီးယားအစိုးရကစစ်တပ်ကစနေနေ့အစောပိုင်းမှာတစ်ဖက်သက်ကြေညာခဲ့တာဖြစ်ပါတယ်။အပြစ်အခတ်ရစဲမှုဟာဒေသဆန်တော်ကြီးစနေနေ့ညတကောင်အချိန်မှာစတင်အသက်ဝင်မှာဖြစ်ကြောင်းအစိုးရပိုင်းစာနာသတင်းဌာနကတဆင့်ကြေညာခဲ့ပါတယ်။စီးရီးယားညဉ့်ညံရေးဆွေးနွေးပွဲတွေဂျနီဗာမြို့မှာရှိလာအတွင်းပြန်ဆလိုကြောင်းကုလသမဂ္ဂကကြေညာတဲ့တရက်ထဲမှာပဲစီးရီးယားဘက်ကအခုလိုအပြစ်အခတ်ရစဲမဲ့အကြောင်းကြေညာလိုက်တာလည်းဖြစ်ပါတယ်။